မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိမ့်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လွှတ်ပေးလိုက်ပေမဲ့ဆက်လက်ထိမ့်သိမ်းခံရသူတွေတချို့လည်းရှိနေသေးတဲ့အကြောင်းပြောပြပေးချင်ပါတယ်ကျွန်မမိခပါတက်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖမ်းဆီးထိမ့်သိမ်းထားတဲ့နိုင်ငံအဝန်ကအစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်အမတ်တွေကိုပြန်လွှတ်ပေးနေတာဖြစ်ပါတယ်ပြန်လွှတ်လာသူတွေကတဦးဖြစ်တဲ့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့နေအိမ်မှာအကျယ်ချုပ်နေထိုင်ဖို့နဲ့၃ရက်အတွင်းဝင်ကြီးချုပ်အဆောင်ရောင်တွေအပ်ဖို့ညွှန်ကြားထားတယ်လို့ VOA ကိုပြောပါရယ
်အခု၁၇နှစ်ရပြန်လွှတ်ပေးတယ်လေ၁၇နှစ်ကျော်အနောက်ဘက်တဲ့စစ်တပ်နဲ့ရုပ်ထဲမှာထားတာပါလက်စစ်လက်မဝင်ကြီးပြောင်းပြီးချင်းဝင်ကြီးပြောင်းပြီးစိုက်မွေးဝင်ကြီးပြောင်းပြီးလို့သိရတယ်ဘာမှမပြောစို့ဘာမှမမြင်မဆန်းလွတ်တော်လက်ကအိမ်ပြန်ပို့ပေးမယ်အိမ်ကနေဘယ်မှမသွားပါနဲ့မသွားပါဘူးလို့ပြောထားတယ်ခေါင်းဆောင်ရဲ့ညွှန်ကြားတယ်မယ်ကျွန်တော်ဆက်ပြီးတော့ဆက်လုပ်မှာပါပဲပါတီရဲ့လည်းညွှန်ကြားတဲ့ဆက်လုပ်မှာပဲကျွန်တော်တို့လည်းအခုကြားတာသုံးရက်တည်းဖယ်ပေးရမလို့ကျွန်တော်ပြစိတွေတိန်နေပါတယ်ကိုကြောင်ကလည်းချိန်ပေးလိုက်ပညာကိုပေးလိုက်ပြီဆိုတော့ဒါကအကုန်လုံးပြင်ဆင်ထားမှာပဲလေ။ဒီရတော့မနေ့၄နာရီလောက်တည်းကသူအိမ်ကိုဝိုင်းနေတာနေမှာပေါ့။ဒါကတော့စက်တက်ကလာကတော့ကျွန်တော်ရှေ့ရကျွန်တော်လုံးကျွေးရဲနေမရှိတော့ဘူး။အခုပြန်ပို့တော့ကျွန်တော်ရှေ့ရရဲတယ်တနည်းပြောလိုက်ပြီးတော့ဒီလုံးကျွေးရဲတဲ့စက်တက်ကတော့ပြင်မမှာပြင်မဝိုင်းပြင်မကရှိတဲ့ထင်ပါတယ်။ကြီးတဲ့တဲ့ဝတ်တွေ့လိုက်တယ်။ The free and fair election မဲ့သူတို့ပြောဆိုချက်တွေကိုကျွန်တော်အနေနဲ့ကတော့ကျွန်တော်ဘက်မှာဘာတစ်ခုမှမကြောက်ဘူး။အကောလုံးကမဲမပေးရလို့စက်ချင်းတပြေလို့မဲမပေးရလို့ငိုတဲ့သူတွေနဲ့ပါနဲ့ဒါပဲတိခဲ့တာကျွန်တော်ဝင်ကြီးရောက်တဲ့အနေနဲ့ပြည်သူကိုတော့မှသစ္စာမပေါ့ဘူးတိုင်းပြည်နဲ့လူမျိုးအတွက်ကိုစားညာစွာရှိသမျှဆက်လက်ကြိုးစားလုပ်ကြရင်သွားမယ်ဆိုရလို့ပြုတ်ပြပြီးလာ
တိုင်းနယ်ပြည်နယ်ကဝင်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တော်တော်များများပြန်လွတ်လာနေပေမဲ့ရန်ကုန်တိုင်းဝင်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေတော့မပါသေးပါဘူးဖမ်းသွားတွေကဘာတရင်မှမကြားရသလိုဘလို့အခြေအနေတွေရှိနေလဲမေးပေမဲ့ဖြေကြမဲ့သူမရှိပဲမိသားစုဝင်တွေကလက်ရှိနေအိမ်မှာအကျယ်ကျုံနဲ့စောင့်ကြည့်ထားခံရသေးရှိတယ်လို့ရန်ကုန်တိုင်းလူမှုရေးဝင်ကြီးဦးနိုင်ငံလင်းဇနီးဒေါခင်စန္ဒဝင်းက VOA ကိုပြောပါတယ်
အခုချိန်ဒီကပေါ့နော်ကျမဘာမှမသိရသေးပါဘူးရှင်အကြောင်းကြားခြင်းလည်းမရှိသေးပါဘူးရှင်ဘယ်လိုလဲဆိုတော့ဘာမှရှိတယ်ဆိုတော့လည်းမပြောသေးပါဘူးရှင်လောလောဆယ်တော့ကျမတို့တွေကအပြင်ထွက်လို့မရပါဘူးရှင်အဲဒီမှာတော့ရှိတဲ့ဟာလေးနဲ့တော့စားနေကြတယ်ဒီရှိမှလည်းစစ်သားတွေစောင့်နေပါတယ်အဲခြံထဲမှာလည်းစောင့်နေပါတယ်အဲ့တော့နိုင်ငံရေးသမားကြီးတော့မဟုတ်ပါဘူးနိုင်ငံရေးသမားဘယ်လိုခေါ်မလဲနိုင်ငံရေးစိတ်ဝင်စားတဲ့လူတယောက်ပေါ့နော်ကိုယ်ပေါ်တော့ပြည်သူတွေမှာအရန်ပေါ့နော်အထိနာနေတဲ့အချိန်ပေါ့နော်ကိုဗစ်ရောဂါကြီးကလည်းဖြစ်နေတဲ့အချိန်စီးပွားရေးတွေကလည်းမကောင်းတဲ့အချိန်ပေါ့နော်အလုပ်ကိုင်တွေကလည်းအဆင်မပြေနေတဲ့အချိန်ပါပေါ့ဒီလိုစအနာကြီးကိုတုံးချလိုက်တယ်ဒီလိုမျိုးကြီးလုပ်လိုက်တယ်ဆိုတာကတော့အရန်ကြီးကိုပေါ့နော်စစ်တပ်ကိုချုပ်ကြတယ်ဟိုမတရားဘူးလို့လည်းထင်တယ်လေ
စစ်တပ်ကအာဏာသိမ်းလိုက်တဲ့ချိန်ထဲမှာပဲနေပြည်တော်မှာကျင်းပမဲ့လွှတ်တော်တစ်ကိုတက်ရောက်ဖို့ရောက်နေတဲ့ကိုယ်စားလှယ်တွေနေထိုင်ရာနေရာကိုလည်းလုံခြုံရေးတပ်ဖွဲ့တွေဝိုင်းထားပြီးအသွားအလာကန့်တက်ခဲ့တာပါဒါပေမဲ့လေဒီနေ့ညနေပိုင်းမှာပဲကို့အစီအစဉ်နဲ့ကိုပြန်ကွင်းပြုတ်လိုက်တဲ့အကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ ANP ရခိုင်အမျိုးသားပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကတော့ကိုယ်စားလှယ်တွေကိုတိတိကျကျညွှန်ကြားတာမျိုးမရှိသေးဘူးလို့ပြောလာပါတယ
်။ကျွန်တော်တို့ကတော့ဘာမှကိုဟိုပြောတာဆိုတာမသွားနိုင်ဘူးဆိုပြီးတော့လာပြောတာလည်းလုံးဝမရှိသေးဘူး။အမေတို့ရှိုးကတော့အဲ့ဒီလိုကိုယ့်အစီအစဉ်လေးကိုပြန်နိုင်တယ်ပါညာတော့ကျွန်တော်တို့အဲ့ဒီလိုအဲ့ဒီလိုတော့သတင်းကြားတယ်လေဒါပေမဲ့အတိအကျဒီလိုပါဆိုပြီးတော့ဘယ်သူမှကျွန်တော်တို့ပြောတာတော့မရှိဘူးလေ။တခါဟိုဒီပြန်မှာဆိုတော့လက်အချိန်ကဘယ်လိုလဲအခုလေရင်လည်းပိတ်ထားတယ်လေ။လာတော့ကလည်းရန်ကုန်နေပြီးတော့ express တွေအများဟိုကားကြီးတွေကလုံးဝဖွင့်ပြထားတာမရှိဘူးလေ။တခုခုတော့ကျွန်တော်တို့ကတော့ဒါမေယာနဲ့အရှင်ကြီးရှိနေတယ်တက်ဆိုင်တဲ့လူတွေတော့ကျွန်တော်တို့မေယာမြန်အောင်ပဲလေ
မြန်မာနိုင်ငံမှာအရက်သားအစိုးရကိုစစ်တပ်ကဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေနဲ့အတူသတိပေးမှုတွေထွက်ပေါ်နေချိန်မှာပဲထိမ့်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တချို့ကိုအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တာပါဒါပေမဲ့လည်းအစိုးရထိတ်တန်းကောင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တမရဦးဝင်းမြင့်တို့ကတော့အာနာသိန်းချိန်ကစလို့ဘယ်နေရာမှာဘလို့ပုံစံနဲ့ရှိနေတယ်လဲဆိုတာကိုတိတိကျကျသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်